မြန်မာနိုင်ငံမှာဘာသာရေးအစွန်းရောက်မှုကြောင့်ဖြစ်လာတဲ့အကြမ်းဖက်ပဋိပက္ခတွေကိုထိထိရောက်ရောက်ကင်တွယ်ဖြေရှင်းရေးတမရဦးသိန်းစိန်အစိုးရကိုကမ္ဘာကောင်ဆောင်တွေကဖိအားပေးဖို့ HRW လူအခွင့်အရေးဆောင်ကြီးရဲ့အဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။နိုဝင်ဘာလအတွင်းနိုင်ငံတကာကောင်ဆောင်တွေတက်ရောက်ဖို့ရှိတဲ့မြန်မာနိုင်ငံမှာကျင်းပမယ့်အရှိအာရှထိပ်သီးအစည်းအဝေးမတိုင်ခင်အခုလိုတိုက်တွန်းလိုက်တာပါ။မတ်အင်ဂျင်နိုင်ကအပြည့်စုံကိုဆက်ပြောပြမှာပါရှင်။
နောက်လာမှာမြန်မာနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမယ့်အရှိအာရှနဲ့အာဆီယံထိပ်သီးစည်းဝေးပွဲကိုနိုင်ငံတကာခေါင်းဆောင်တွေဖြစ်တဲ့အမေရိကန်သမ္မတဘရက်အိုဘားမား၊ဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘော့၊ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေ၊အင်ဒိုနီးရှားသမ္မတသစ်ဂျိုကိုဝီဒိုဒို၊မလေးရှားဝန်ကြီးချုပ်နာဂျစ်ဘရာဇတ်တို့တက်ရောက်ဖို့ရှိပါတယ်။ဒီခေါင်းဆောင်တွေအနေနဲ့မြန်မာနိုင်ငံမှာဘာသာရေးပဋိပက္ခကင်တွယ်ဖြေရှင်းရေးမြန်မာသမ္မတကိုတိုက်တွန်းဖို့အရေးကြီးကြောင်းနယူးယောက်အခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ဖွဲ့ကြီးက VOE ကိုပြောပါရယ်ကနဦးဆမှာပဲရှိနေသေးတဲ့မြမအသွင်ကူပြောင်းရေးကာလမှာဦးသိန်းစိန်ဆိုရဟာနိုင်ငံတကာရဲ့ PR တွေကိုဂယူးဆိုင်နေချိန်ကမ္ဘာခေါင်းဆောင်တွေရဲ့တိုက်တွန်းချက်တွေဟာထိရောက်မှုရှိတယ်လို့ HRW အရှိအာရှရေးရာတာဝန်ခံ Brad Adam ကပြောပါရယ
် Burmese reform process is only in its early stages and requires international goodwill
မြန်မာပြည်ပြင်ပြောင်းလဲရေးအစကာလမှာနိုင်ငံတကာရဲ့ထောက်ခံမှုအကူအညီတွေနဲ့ယင်းနှီးမြှုပ်နှံမှုတွေလိုနေတာပါတကယ်လို့စူးစိုးရွားရွားပြန်ပြီးတော့ဖြစ်လာမယ်ဆိုရင်မြန်မာနိုင်ငံကိုဝိုင်းဝန်းဒဏ်ခတ်ကြပါလိမ့်မယ်ဒီလိုအဖြစ်မျိုးကိုမြန်မာခေါင်းဆောင်တွေကအဖြစ်မခံနိုင်ဘူးဆိုတာရှင်းပါတယ်ဒါကြောင့်နိုင်ငံတကာအစိုင်းအဝိုင်းရဲ့တိုက်တွန်းချက်တွေကိုဂရုတစိုက်နေထိုင်နေတာပါ
ရခိုင်ပြည်နယ်မှာမွတ်စလင်စန့်ကျင်ရေးတွေဟောပြောနေတာအထူးသဖြင့်2012ခုနှစ်အတွင်းရခိုင်ပြည်နယ်မှာလူမျိုးရေးဘာသာရေးအခြေခံနဲ့အကြမ်းဖက်မှုတွေကိုအစိုးရဘက်ကထိထိရောက်ရောက်ဖြေရှင်းပေးတာမျိုးမရှိခဲ့ဘူးလို့ HRW ကတနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာပြောထားတာပါဒါအပြင်မဘာသားလို့ခေါ်တဲ့669အဖွဲ့ကနေလူမျိုးရေးဘာသာရေးခွဲခြားမှုကိုအခြေခံပြီးအကြမ်းဖက်မှုတွေနဲ့အခြားရာဇဝတ်ကျူးလွန်မှုတွေဖြစ်အောင်အမုန်းစကားတွေနဲ့စီယုံဟောပြောနေတာတွေကိုမြန်မာအစိုးရကထိထိရောက်ရောက်အရေးယူဖို့လိုအပ်ကြောင်းလဲ HRW ကရေးသားထားပါတယ်။ဒါနဲ့ပတ်သက်လို့ Brad Adam က
You know Adolf Hitler and the Nazis put symbols up saying not to
Adolf Hitler ကောင်းဆောင်တဲ့နာဇီတွေဟာဂျူးတွေစီကပစ္စည်းတွေမဝယ်ဖို့တမ်းမြစ်ခဲ့ပြီးဂျူးတွေကိုခွဲခြားတဲ့အမှတ်စိတ်တွေတက်ဆင်ခံခဲ့ပြီးတဲ့နောက်လူမျိုးတုံးတပ်ဖြတ်မှုအထိဖြစ်ခဲ့ပြီးအကျိုးဆက်ဖြစ်ဒုတိယကမ္ဘာစစ်ကိုဥတည်ခဲ့တာပါဒီလိုအလားတူဖြစ်ရမျိုးတွေဟာဒေသတွင်းနိုင်ငံတချို့မှာလည်းဖြစ်ခဲ့ပါတယ်လွန်ခဲ့တဲ့နှစ်အနည်းငယ်ကကမ္ဘောဒီးယားမှာဆိုရင်လူနည်းစုဗီယက်နမ်တွေကိုခွဲခြားပြီးတော့အကြမ်းဖက်တိုက်ခိုက်တာဘင်္ဂလားဒေ့ရှ်မှာလူနည်းစုဟင်ဒူတွေကိုတိုက်ခိုက်တာမျိုးတွေပါဘာသာလူမျိုးမတူကွဲပြားတဲ့အပေါ်မှာအများစုကအုပ်စုလိုက်အကျမ်းဖက်တဲ့ဖြစ်ရမျိုးတွေဟာအစွမ်းရောက်မှုကိုဥတီစေတာပါဒါတွေကိုလူမှုအဖွဲ့အစည်းတွေအနေနဲ့လက်ခံလို့မသင့်ပါဘူ
းမြမအတွင်ကုပြောင်းရေးကာလမှာလူမျိုးရေးဘာသာရေးပဋိပက္ခတွေဖြစ်လာစေတဲ့အမုန်းစကားဟောပြောချက်တွေစီးယုံလှုပ်ရှားမှုတွေကိုအစိုးရအာဏာပိုင်တွေကပြင်းပြင်းထန်ထန်အရေးယူတာမျိုးမရှိတာကြောင့်အကျမ်းဖက်တာတွေပိုးပြီးကြီးထွားလာမှာကိုစိုးရိမ်နေတဲ့အကြောင်းတည်ရင်းခြေဆိုင်လူမှုအခြေပြုအဖွဲ့အစည်းတွေကလည်းမကြသေးခင်ကကျင်းပခဲ့တဲ့အရက်ဖက်အဖွဲ့အစည်းညီလာခံမှာထုတ်ဖော်ပြောဆိုခဲ့ကြပါတယ်။ဒါကြောင့်မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးလုပ်ငန်းကိုထိခိုက်စေတာတွေကိုမြန်မာအစိုးရအနေနဲ့အလေးထားဖြေရှင်းဖို့ကမ္ဘာခေါင်းဆောင်တွေဘက်ကဖိအားပေးရလိမ့်မယ်လို့လူမှုအခြေပြုအဖွဲ့အစည်းခေါင်းဆောင်တအုပ်ဖြစ်ပြီးလက်ရှိဝါရှင်တန် DC ကိုခေတ္တခဏရောက်ရှိနေတဲ့မက်ဆင်မာအောင်ကမြင်ပါတယ
်။ဒီအာဆီယံအစည်းအဝေးပွဲကြီးပေါ့နော်ဒီဥက္ကဋ္ဌအဖြစ်နဲ့ဟိုတာဝန်ခံပြီးတော့ကျင်းပရတဲ့အခွင့်အရေးဟာဘာမှမဟုတ်ဘူးဒီလိုမျိုးပဲဒီနိုင်ငံတကာခေါင်းဆောင်တွေလာပြီးတော့ပြောသွားဆိုသွားကြပြီးတော့ကျမတို့သာမန်လူလူတွေနိုင်ငံသားတွေအတွက်ကတော့ဒုံရင်ဒုံရင်ပဲဖြစ်နေမယ်ဒီအစည်းအဝေးပွဲကြီးလောက်ရတာဟာကျမတို့ပြည်သူလူထုတွေအတွက်ကတော့ထူးမခြားတာပဲဘာမှမထူးဘူးဒီအုပ်ချုပ်နေတဲ့လူငန်းသားအတွက်ပဲ credit တွေရသွားတဲ့ကိစ္စလို့ပဲပြောစရာရှိမှာဒါကြောင့်မလို့နိုင်ငံကမ္ဘာအနှံ့ပြားနေပြီးတော့လာကြမဲ့ခေါင်းဆောင်တွေအထူးသဖြင့် democracy နိုင်ငံကပါလို့ပြောနေကြတဲ့နိုင်ငံခေါင်းဆောင်တွေကိုတိုက်တွန်းချင်တာကဗမာပြည်မှာဖြစ်နေတဲ့လက်ရှိအခက်အခဲအကျက်တဲတွေပြဿနာတွေကိုအတိမတ်ပြုပြီးတော့လက်ရှိတာဝန်အရှိဆုံးဖြစ်တဲ့ဦးသိန်းစိန်အစိုးရကိုဒီထက်ပိုပြီးတော့ထိရောက်တဲ့ပြုမှုမှုတွေနောက်ပြီးတော့စီမံခန့်ခွဲမှုတွေအရေးယူမှုတွေလုပ်ဖို့လို့ကျွန်တော်တို့တိုက်တွန်းချင်တ
ယ်။မြန်မာနိုင်ငံမှာ2012ခုနှစ်ကစပြီးရခိုင်ပြည်နယ်မှာလူမှုအတိုင်းဝိုင်းနှစ်ခုကြားဂိုင်းကန္နာကွဲပြားမှုကြောင့်အကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးနောက်2013 2014ခုနှစ်တွေမှာလည်းမိထီလာ၊လာရှိုး၊မန္တလေး၊မြို့ကြီးတွေအပါအဝင်အခြားဒေသတချို့မှာအကြမ်းဖက်မှုတွေဖြစ်ခဲ့ပါတယ်။ အခုလိုပြည်တွင်းမှာလူမျိုးရေးနဲ့ဘာသာရေးပဋိပက္ခတွေပိုးပြီးဆိုးရွားမလာအောင်ထိထိရောက်ရောက်အရေးယူကင်တွယ်ပါလို့မြန်မာအစိုးရကိုကုလသမဂ္ဂကလည်းတိုက်တွန်းထားပါတယ်ရှင်။